တောင်ကိုရီးယားနိုင်ငံမှာကလေးမွေးကြဖို့အစိုးရကအားပေးတိုက်တွန်းနေပေမဲ့ကမ္ဘာမှာကလေးမွေးဖွားမှုနှုန်းအနည်းဆုံးနိုင်ငံတစ်ခုဖြစ်နေဆက်လက်ရှိနေပါတယ်။အာရှမှာစရုပ်ထစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံကကလေးမွေးနှုန်းပုံမှန်ဖြစ်အောင်လို့အမျိုးသမီးတယောက်ရဲ့တက်တန်းမှာအနည်းဆုံးကလေးနှစ်ယောက်လောက်မွေးကြအောင်လို့ညှိနှိုင်းထားတာပါ။ဒါပေမဲ့2018တတိယလေးလပတ်မှာကလေးတယောက်နှုန်းတော့မမွေးကြဘူးလို့လူဦးရေစီးရင်ကောက်ခံတဲ့ပညာရှင်တွေကပြောပါတယ်။အခုနှုန်းဟာ2000တခုနှစ်ထဲကဆိုရင်စံကျင်းတရားလို့အနေဆုံးဖြစ်ပါတယ်ဒီအခြေအနေဟာအတော်လေးဆိုးရိမ်စရာဖြစ်တယ်လို့ဆိုမျိုးတော်ကအမျိုးသမီးတက္ကသိုလ်ကမောက်ခဒေါက်တာကျွန်းချင်းဟွန်းကပြောပါတယ်တခြား OECD နိုင်ငံတွေရဲ့မွေးဖွားနှုန်းနဲ့ရှင်ရင်တောင်ကိုရီးယားနိုင်ငံရဲ့အမျိုးသမီးတယောက်မှမွေးဖွားနှုန်းကတယောက်ကျော်လောက်နည်းတယ်လို့ပမောက်ခကျွန်းကပြောပါတယ်ကလေးစိတ်ကြီးမြင့်လာနေကလေးရင်းချောင်းထားဖို့အခက်အခဲရှိတာအလုပ်ချိန်တွေများတာစားတဲ့အခြေအနေတွေကြောင့်အမျိုးသမီးတွေကလေးတိတ်မမွေးကြတော့တာဖြစ်ပါတယ်ကလေးမွေးဖွားနှုန်းတက်အောင်လို့တောင်ကိုရီးယားအစိုးရကပြီးခဲ့တဲ့73နှစ်အတွင်းမှာဒေါ်လာ128ဘီလီယံသုံးဆွဲခဲ့ပေမဲ့အောင်မြင်ပုံမရပါဘူးဒီနှုန်းနဲ့ဆိုရင်တော့တောင်ကိုရီးယားလူဦးရေဟာ2029ခုနှစ်မှာစတင်ကျဆင်းလိမ့်မယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းထားကြပါတယ်